သမ္မတရဲ့အမိန့်နဲ့လူဝင်မှုကြီးကြပ်ရေးပြောင်းလဲမှုဆိုင်ရာအသေးစိတ်အချက်အလက်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကကြာသပတေးနေ့ထုတ်ပြန်ကြေညာဖို့ရှိတယ်လို့အင်ဗျူတော်ကပြောပါတယ်။ပြုပြင်ပြောင်းလဲရေး policy တွေနဲ့ပတ်သက်လို့သူ့ရဲ့အစည်းအဝေးတွေကိုသမ္မတကနိုင်ငံကိုကြာသပတေးနေ့နှောင်းပိုင်းမှာမိကွန်းပြောကြားမှာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရ George Ennis ကဘုထုနေ့ကပြောပါတယ်။ Mr. Obama ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဟာခြုံငုံပြည့်စုံမှာဖြစ်ပြီးနေစားလုံခြုံရေးအရေးယူဆောင်ရွက်မှုတွေလည်းပါဝင်မယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီး Jay Johnson ကသတင်းတောက်တွေကိုပြောပါတယ်။လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အထက်လွှတ်တော်ကတည်ပြုခဲ့ပေမဲ့အောက်လွှတ်တော်ကဆက်လက်အရေးယူဆောင်ရွက်ခြင်းမရှိခဲ့တဲ့အတွက်ဒီနှစ်မကုန်မီလူဝင်မှုကြီးကြပ်ရေးပြောင်းလဲမှုတွေကိုသမရအနေနဲ့အရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ Mr. Obama ကကြေပေးခဲ့တာဖြစ်ပါတယ်။သမရကြီးညာမဲ့အစီအစဉ်မှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြသူ၅သန်းကိုပြည်နှင်တန်းပေးမဲ့အလားအလာကိုပယ်ဖျက်ပေးမှာဖြစ်ပြီးနေဆက်လုံခြုံရေးတိုးမြင့်ကနိုင်ငံတွင်ခလီးဘွားကလေးကတရားမဝင်ရောက်ရှိနေကြသူတွေကိုလည်းအထောက်ကူတိုးမြင့်ပေးမဲ့အစီအစဉ်ပါဝင်တယ်လို့အ ਨੇ စုံသတင်းဌာနတစ်ခုကဖော်ပြခဲ့ပါတယ်